မင်္ဂလာပါခင်ဗျာဒီနေ့တရားဒီလိုက်ဆီစဉ်မှာတော့မြန်မာနိုင်ငံပေါ်နိုင်ငံတကာဥပဒေနဲ့အရေးယူဖို့ခြေလှမ်းကျင်လာရတဲ့ပတ်သက်လို့ကျွန်တော်တို့ဆွေးနွေးသွားမှာပါမြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့အထူးသဖြင့်ရခိုင်ပြည်နယ်မှာလူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ဖြစ်ခဲ့တဲ့ဆိုဆက်ချက်တွေနဲ့ဒီတစ်ပတ်ထဲမှာပဲ ICC နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကတရားလိုလုပ်ပြီးတော့တရားစွဲလိုက်တာရှိတယ်လို့ပဲဒီနိုင်ငံတကာရာဇဝတ်ခွင့်ရုံး ICC ကလည်းမြန်မာနိုင်ငံကအဖွဲ့ဝင်မဟုတ်သေးတဲ့အောင်ဒီဘင်္ဂလားဒေ့ရှ်နိုင်ငံကငါအဖွဲ့ဝင်ဖြစ်တဲ့အတွက်ဆိုစုံစမ်းမှုတွေကိုစဖို့ဆိုပြီးခွင့်ပြုလိုက်တာလည်းရှိပါတယ်ဆိုတော့နိုင်ငံတကာကဒီလိုဥပဒေကြောင်းရပြည်အားတွေတိုးလာနေတဲ့အပေါ်မှာနိုင်ငံတော်များလည်းအားပေးရတယ်ရှိပါတယ်ဆိုတော့ဒီနိုင်ငံတကာကထင်ရှားတဲ့ဥပဒေရအဖွဲ့အစည်းတွေကဒီလိုမျိုးအရေးယူဖို့ပြင်ဆင်လာတာတွေကဘလောက်ထိဖြစ်နိုင်ခြင်းရှိကြလဲနောက်ဆက်တွဲအနေနဲ့ရောဒီနိုင်ငံရေးစတမန်ရေးအကျိုးဆက်ဘာတွေရှိနိုင်လဲဆိုတော့ကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်ဆိုတော့ပြန်လည်ဆွေးနွေးဖို့ဥပဒေပညာရှင်လို့ကျွန်တော်ဖိတ်ခေါ်ထားပါတယ်သူကတော့လူခွင့်ရှင်နေရေးဖြစ်တဲ့ဟူတိန်တန်ဖြစ်ပါတယ်နောက်သူကတော့အာရှလူခွင့်ရေးကော်မရှင်ကဒီမြန်မာဥပဒေပညာရှင်ဦးမင်းလင်းဦးကဆိုတော့နှစ်ယောက်ဆုံးလည်းလေလံမှမှာရောက်နေပါပြီဆိုတော့အရင်ဆုံးအနေနဲ့ကျွန်တော်ပြန်လည်ဆွေးနွေးမဲ့ပုံကိုရဲ့ဟိုရေဗီယာသုံးသက်ချက်ကိုကျွန်တော်ကြားချင်ပါတယ်ခင်ဗျာဆိုတော့ဒီနိုင်ငံရေးပြဿနာတွေကိုဖြေရှင်းပြရတဲ့ဒီကမ္ဘာတရားရုံးလို့တော့ခေါ်ကြတဲ့ ICJ မှာအခုလိုမြန်မာနိုင်ငံကိုတရားစွဲလိုက်တဲ့အတွက်ပေါ်ပြီးဥပဒေကြောင်းရမြန်မာနိုင်ငံအနေနဲ့ဘလို့စိတ်ခေါ်မှုမျိုးတွေကျုံ့နိုင်နိုင်မယ်လို့ရေဗီယာများတုံ့တက်လို့ရမလဲဆရာဦးသိန်းတန်းဦးအရင်ဆွေးနွေးပေးပါလားခင်ဗျာ
ဟုတ်ကဲ့ဟို ICJ က International Court of Justice ပေါ့နော်ဒါကုလသမဂ္ဂရဲ့ Judicial Organ ပေါ့ဒါတစ်ခုပြီးတော့ပေါ့ဒါကတော့ကမ္ဘာ့ကမ္ဘာကအစိုးရရဲ့အင်တရာဒီဝါကုတ်ကိုလည်းခေါ်တရားရင်ဖြစ်တယ်ဒီပေါ်မှာတင်ခါတာမပေါင်းဘူးကြ ICC ရဲ့ဆိုးတယ်ဒီတော့ကဒါဒါစိတ်ပါတီစာသူကဘာလို့လဲဆိုတော့ဒီ1948ဒီပြည်ကလာကအစိုးရပေါ်ပေါက်လာပြီးတဲ့နောက်မှာပြည်ကသမားကအဖွဲ့အဝင်နိုင်ငံတိုင်းကဒီဒီဟိုဘာ ICC ရဲ့စတိမှာပါစာချုပ်မှာပါဝင်တဲ့ပုံစံဖြစ်တော့ရှင်းအောင်ပို့ရှိတာပေါ့နော်ပို့ရှိပြီးတော့ဓာတ်ကြီးတင်လိုက်တဲ့ဟာမှာကကျွန်တော်တို့တန်းစီရဲ့ပုံဒိဋ္ဌာထိလိုက်တယ်အရခါကိုကြံနေပေါ့နော်ဟိုနောက်ဆက်တဲ့ကျူးစက်တွေကအများကြီးရှိတယ်အဲ့တော့ဒီကိစ္စကတော့ရှင်ကျွန်တော်တို့ခတ်တယ်လေခတ်ဖို့ပေါ့ပေါ့နော်ဟိုစဟိုဒီစပေါ်ပေါက်ဆွဆွဲခံရင်းကဖြစ်ခဲ့တာမဟုတ်ဘူးသိရှိဘူးဆိုပြီးတော့ဟိုမျက်စိစုံမိတ်ရင်းနဲ့ပြင်ပြနေတာမျိုးမဟုတ်ပဲနဲ့စနေကြပါလားပေါ်ပေါက်လာတဲ့ချက်တွေနောက်ဆက်တဲ့ကျူးစက်တွေကိုပြောင်းပန်းပြီးတော့ဥရီနဲ့အကြီးပဲဒီပြည်ကကထူးကြီးဖြစ်ခြင်းပဲလို့ကျွန်တော်ထင်တယ်
โอเคကျေးဇူးပါဆိုတော့ဆရာဦးမင်းလွင်ဦးအမြင်ရောခင်ဗျအခုကျွန်တော်တို့ဒီ ICJ မှာတရားစွဲလိုက်တဲ့ကိစ္စဟာကျွန်တော်ဥပဒေကြောင်းရဘလို့စင်ကုန်မှုတွေကျောင်းနိုင်တယ်လို့များသုံးသပ်နိုင်တယ်ခင်ဗျ
ဥပဒေကြောင်းရကတော့နိုင်ငံတကာယဉ်ကျေးမှုတည်းသုံးနိုင်နေရပြတ်တမ်းထားတဲ့ဥပဒေကိုလိုက်လာပါမယ်ဆိုပြီးတော့လက်မှတ်ထိုးထားတာဖြစ်တဲ့အတွက်အပြည်ပြည်ဆိုင်ရာဥပဒေများဆက်မှတ်ထားတဲ့စီမံခန့်ခွဲမှုလိုက်လာဖို့လိုတော့ပါနော်အဲ့လိုလိုတဲ့အခါမှာအစောကပြောသလိုမျိုး ICJ ကနေပြီးတရားစွဲထားတဲ့ကိစ္စမှာ ICJ ကတော့ကျွန်တော်တို့ဒီနိုင်ငံချင်းချင်းဖြစ်ပေါ်ကြတဲ့ကိစ္စရဲ့ဒီပေါ်မှာမူတည်ပြီးတော့ရည်ယူဆောင်ရွက်ကြတာတော်တော်များပါတယ်အဲ့တော့ဒီပုဂ္ဂိုလ်တူချင်းအနေနဲ့ရည်ယူဆောင်ရွက်တာကတော့ဒီ ICJ ပေါ့နော်အဲ ICJ ပေါ့အဲ့ဒီလိုမျိုးဥဒ္ဒါတွေကနေပြီးတော့ဆောင်ရွက်ကြတာလည်းများတယ်အဲ့တော့ဒီ international code of justice မှာတရားစွဲခံရတဲ့အတွက်နိုင်ငံအတွက်တော့သိက္ခာကျတာပေါ့ဗျာ။နောက်ပြီးတော့ဒီအပြည်ပြည်ဆိုင်ရာမှာလည်းအရှေ့ရပြဖြစ်တယ်။နောက်တကမလူအပ်ပဲနဲ့ဖြေရှင်းရမယ်ကိစ္စတွေတော်တော်များများပေါ်လာမယ်။ပြည်အပြည်မှုတွေရင်ဆိုင်ရမယ်။စားရဲဥဒါတွေဖြစ်လာလိမ့်မယ်လို့ပဲကျွန်တော်တို့ကစမ်းမြင်ကြပါတယ်။
โอเคสรุปဒီတကယ်လို့များ ICJ ကရှုံးနိုင်ပေါ့လေတခုခုဆုံးဖြတ်ခဲ့မယ်ဆိုရင်တော့နောက်ဆက်တွဲအနေနဲ့ဘာကြီးဖြစ်လာနိုင်လဲ
အဲဒီလိုမျိုးရှုံးနိုင်ရေလို့တော့ပေါ်တဲ့အထိ ICJ ကဆုံးဖြတ်ပြီးမှမဟုတ်ဘူးဗျ ICJ ကတော့အပြည်ပြည်ဆိုင်ရာနိုင်ငံသဘောတူညီမှုတွေကြောင်းမိနိုင်ပြီးမယ်ဆောင်ရွက်ပြီးမယ်တိုင်းနာဖို့ရှိတဲ့နိုင်ငံကမိမိရဲ့တာဝန်ကိုလိုက်နာဆောင်ရွက်သွားမယ်ဆိုလို့ရှိရင်ဒါတွေကအသင့်ပြေသွားမယ်အင်းမျိုးရှိပါတယ်အစောကပြောတဲ့မျိုးအနိုင်ရှင်ဆုံးဖြတ်ပြီးကြီးတော့သူကအပြစ်ပေးနိုင်တဲ့အခွင့်အာဏာလည်းမရှိပါဘူးအဲ့တော့အဲ့ဒီလိုမျိုးတော့ဖြစ်လာနိုင်မယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ဆိုတော့ဆရာဦးသိန်းကန်းဦးမြင်ရောခင်ဗျာအခုတကယ်လို့သာ ICJ ကစစောကကိုမင်းလင်းပြောတယ်ပေါ့လေတစုံတရာဆုံးဖြတ်ပြီးမယ်နောက်ပြီးတော့ဒါတွေဟိုအထူးကြီးမြန်မာနိုင်ငံစီမြန်မာနိုင်ငံအဖွဲ့ဝင်လည်းဖြစ်တော့လိုက်နာမယ်ကိစ္စမျိုးတွေကိုဟိုသတ်မှတ်လိုက်မယ်ဆိုလို့ရင်ဒါတွေဟို ိုမလိုက်နာခဲ့ဘူးမလိုက်နာနိုင်ဘူးဆိုရင်နောက်ဆက်တွဲအနေနဲ့ဘာတွေဖြစ်လာနိုင်တယ်လို့များဆရာအနေနဲ့သုံးသပ်မိလဲခင်ဗျာ
အဲ့ဒါကအဲ့ဒါကအဲ့ဒီကဒီစက်ကကျတော့ဒီလိုတင်ချင်တာဒီတိုင်းပဲမျိုးရှိတာပေါ့နော်ဒီတိုင်းပဲမျိုးရှိတယ် content ချဒီလိုတင်ချင်တယ်ဟာဒါအရင်းပွားတဲ့ဟာဒီပွားတဲ့ဟာဒီကတော့ incidental digitization ဆိုတာကကျတော့ဒီဖြစ်စီဖြစ်ရတဲ့ပုံကနေလက်ကိစ္စတွေဒီလိုမှဖြစ်တဲ့နေပွားမှုဖြစ်တယ်အဲ့ဒါဒီကကျတော့ဒီ advisory ဥပဒေနဲ့ဒါတော့ CD ကြေးလာကိုဒါကတော့အပေါ်ကြီးကြီးရနေကတောင်းနေဥရိဒ္ဓခါရီပေါ်မှာအရင်ကပြီးရသေးတာဆက်ရတဲ့ပြီးတာပေါ့။ဒါကတော့ကျွန်တော်ပြင်ပထမပိုင်းမှာတော့ကျင်းနေတော့နော်။ပထမတော့ကျင်းနေတယ်ဆိုတော့ဒီကိတို့ကျွန်တော်တို့ဒီမှာတိုက်တက်တဲ့ချလို့ ICU ရဲ့အာဟုဒီကျွန်တော်တို့ပါတီတစ်ခုကြမလိုက်နိုင်ဘူးဆိုရင်သူကဒီကုလသမဂ္ဂ Security Council ရောက်။ဒါနဲ့ Security Council ရောက်ပြီးတော့ Security Council ကလည်းပဲစိတ်ဆက်ပုံချရတော့ဒီလိုတော့မရဘူးကြီး။အဲ့တော့ပထမဒီလိုကျင်းတာကျွန်တော်တို့ကကွန်ဆက်နဲ့တွားတာ။အပြင်ကပြီးတော့မှတစ်ပတ်သဘောတူညီနေသွားတာဆိုတော့ဟိုတကယ်တကယ်ဥပဒေပြဿနာရနောက်ဆက်တွဲဒီနဲ့မဖြစ်နိုင်ဘူးကျွန်တော်ထင်တာဒါလေးနဲ့တိုက်ကြည့်ရအချက်အကျအကျိုးနဲ့ဖြစ်ပြီးတော့စစ်ဆေးကြည့်ကျန်နေဆိုင်ပေါ့တကယ်ဒီဒီကဘာမှမလုပ်လို့တက်ခဲ့တယ်ဆိုတော့အဲဒီကတော့နာဇီကတလာတွေပါလို့လည်းဒရန်ကားတွေဂျဝန်တာတွေဒရန်ကားဖြစ်သွားပြီးကျွန်တော်တို့ဘာမှနောက်ကဒီနိုင်ငံတကာဆက်စည်းတွေကဆန့်ကျင်နေလာမယ်အဲ့တော့အလိုပေါ်ရင်းနှီးတဲ့နာမည်ကိုတားကြမယ်ဆိုတော့စူပါရိုက်ဆိုင်ကမလူလာအပ်တဲ့ကိစ္စတွေစံတမန်ဆိုင်ရာအချက်အလက်အကျိုးနဲ့ဖြစ်လို့ဒီကျက်ချက်လာမယ်ဒီဦးရေကြောင့်ရတော့ဒီနေ့ပေါ်ပြရရင်ပြီးတော့လုံးလို့ရမယ်နေတာရှိပါဦ
းဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေရောစာရင်းလည်းတော်တော်များရှိနေပါတယ်အဲ့တော့ကျွန်တော်အရင်ဆုံးတော့ကိုယ်တိုင်ပါဝင်ဆွေးနွေးမြတ်ပုဂ္ဂိုလ်ကိုအလှည့်ပေးခြင်းပါတယ်အရင်ဆုံးတစ်ယောက်ကတော့ကနေဒါနိုင်ငံကဦးညွန့်လာဖြစ်ပါတယ်ဦးညွန့်လာလည်းဟုတ်ဆွေးနွေးကြတာရှင်ဆွေးနွေးလို့ရပါရဲ့ခင
်ဗျဟုတ်ကဲ့ခင်ဗျကျေးဇူးတင်ပါတယ်အခုလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံတကာနေပြီးတော့အစင်းစင်တရားစွဲဆိုမှုတွေနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့စိုးရိမ်ပူပါမိပါတယ်ဘာကြောင့်လဲဆိုတော့ဒီကိစ္စကနိုင်ငံရဲ့ဂုဏ်သိက္ခာနဲ့နိုင်ငံသားအလုံးရဲ့ဂုဏ်သိက္ခာကိုထိခိုက်လာလို့ဖြစ်ပါတယ်တကယ်တော့ဒါဘယ်သူမပြုတ်မိမိငူးလို့ဆိုရပါမယ်အနည်းထွင်လို့ရတဲ့ကိစ္စကိုပစိမ့်နဲ့ထွင်ရမယ့်အခြေအနေမျိုးရောက်လာလို့ပါပဲဒီကံဖြစ်ပေါ်ကတော့ကျင့်သောအနေနဲ့ငရုတ်ဒီအစိမ်ပေါင်းပြီးလို့နှစ်ဦးလုံးတွဲပြီးအထောင်းခံရတာဖြစ်ပါတယ်အဲ့လိုတော့ကတော့အခုတော့ဗုဒ္ဓဘူလောင်ဖြစ်နေရတာပေါ့ဗျာနိုင်ငံရဲ့အနေသဘောထားတွေကလည်းဥပဒေပိုင်းဆိုင်ရာအရေးယူဆောင်ရွက်မှုတွေမှာတက်ဆိုင်ရာတာဝန်ရှိသူရဲ့အားနည်းချက်ချုပ်ငြိမ်းချက်ပြက်ကွက်မှုအာဏာနဲ့အင်အားကိုအလုံးစုံသုံးစွဲမှုတွေကစပြီးတော့ပြဿနာကြီးထွားလာတာဖြစ်ပါတယ်အထူးသဖြင့်ဒီ Universal Declaration ကိုလည်းအပြည့်အစုံဆိုင်ရာလူ့ခွင့်ကြီးချင်ရဆောင်ရမ်းပါအဲ့ဒါလည်းတော်တော်များများကိုချိုးပေါက်နေပါတယ်ချိုးပေါက်လဲချိုးပေါက်ခဲ့ပါတယ်အဲ့ဒီချင်ရဆောင်ရမ်းပါအချက်တွေကတော့ဥပမာအပိုက်တိအပိုက်နည်း39 73 78 20 21ဒါလိုချင်ရချင်းသိလာနိုင်ပါတယ်ပြည်သူများအားလည်းသိရှိဖို့လိုပါတယ်မိုးရိုးပြေတာကိုထလန်းနဲ့ကာလို့မရနိုင်ပါဘူးဒါကြောင့်တက်ဆိုင်ရာတာဝန်ရှိသူများအနေနဲ့ရင်းချက်ဖို့လိုပါတယ်ဒီကြေတယ်လို့ဆိုလိုတာကိုရင်းစာနားလည်ဖို့ရှိဖို့လိုတယ်လို့ပြောတာပါနောက်တစ်ခုကအာဂရိတရား၄ပါးကျင်းစင်နဲ့ဆန္ဒဒေါသဗျာမောဟတရားတွေကျင်းငွေပြီးတော့ဆောင်ရွက်ခြင်းအပြင်ပြည်သူလူထုရဲ့လွတ်လပ်မှုလုံခြုံမှုနဲ့ငြိမ်းချမ်းသာမှုကိုပေးနိုင်မှာဖြစ်တယ်လို့ပြောရင်ပါလေခင်ဗျာ
ဟုတ်ကဲ့ဦးလာညောဆွေးနွေးရကျေးဇူးပါဆိုတော့ဒီဦးလာညောဆွေးနွေးပွဲအထက်ရာအချက်တစ်ချက်ကိုကျွန်တော်ဒီပြင်နေဆွေးနွေးမဲ့ပုဂ္ဂိုလ်ကိုဆွေးနွေးစီရင်ပါတယ်ဆိုတော့ဦးလာညောထောက်ပြတဲ့အချက်တစ်ချက်ကစိတ်ဝင်စားစရာကောင်းပါတယ်ဒီအနေထွင်ရမှာဟိုပတ်စင်ပေါ်ပေါ်ရတဲ့အဖြစ်ကိုရောက်သွားတာပေါ့လေဆိုတော့ကျွန်တော်ဒီလောက်ခြေနေသည့်ဟိုနိုင်ငံတကာဒီဥပဒေနဲ့ဒီနိုင်ငံတကာဟိုတရားရေးဖွဲ့စည်းရေးအရေးယူမဲ့အဆင့်အထိရောက်ခဲ့ရတာဘာကြောင့်လဲကိုမျိုးကိုအရင်ဆွေးနွေးပါလားခင်ဗျာ
ဒီရခိုင်ရဲ့နောက်ဖက်ချောင်းပေါ့နော်ဒီဘင်္ဂါလီမျိုးစပြီးတော့ပြဿနာဖြစ်တဲ့ဥတိန်ပိန်နေလက်ထက်ကရေယာတစ်ခါစကြည့်ရင်နောက်တစ်ခါဒီဆိုတာတက်လာတဲ့အခါကျတော့တစ်ခါထပ်ဖြစ်တယ်အဲ့လိုနှစ်ခေါက်ဖြစ်တဲ့အချိန်မှာဒီရောတာပေါ့နော်လက်နက်ကင်အားစုတွေကနေပြီးတော့အားလုံးကြုံသုံးဆွဲတဲ့သုံးပြီးတော့ဆွဆွဲချက်တွေရှိပါတယ်ဒါနဲ့ကျွန်တော်နိုင်ငံတကာကလည်းအခုတရားစွဲဆိုတဲ့အဖွဲ့ကြီးတွေမှာကလည်းယူသားမှုရှိတာတွေကျွန်တော်တွေ့ရတယ်။ဒါကြောင့်လဲဆိုတော့ဒီလိုမျိုးတိုက်ပွဲတွေစဖြစ်လာအောင်ဘယ်သူတွေကဖန်တီးရလဲဆိုတဲ့အချက်ကိုတုံးဝဖော်မထားတဲ့အချက်ကတော်တော်စိတ်ဝင်စားဖို့ကောင်းတယ်။နောက်ဒီအာဆာစံဖက်တီဝင်ပြီးတဲ့အတွက်ရဲကင်းခက်ခဲ30ကျော်ကြာတယ်၊ဒူရီတော်များများတည်တယ်၊စ ချိန်လူရောက်ကြီးရဆိုင်ရအခက်ခံရနေဆိုတဲ့ကိစ္စရဲ့ဒီကမပေါ်လာဘူးအခုဆွဲထားတဲ့ဥစ္စာဒီမှာဒီအာမမောင်းနေခံရတယ်သူတို့ရွာပင်နေတာစီတယ်ဆိုတဲ့ဥစ္စာတွေပဲပါများဖြစ်တယ်အတို့တော်လေးပေါ့ဗျာထားပါတော့အဲ့တော့ဒီလက်နဲ့ကြိုင်ညာစုဖွဲ့လာနေပြီးတော့တမတော်ကနေပြီးတော့အားကြုံတုံးကလေးလူတွေပြေးကြတယ်တမတော်ကလည်းအရေးယူဖြစ်ပြီးတယ်ဆိုတယ်လို့ပြောတယ်။ဒီလေကျင်ရတယ်။သို့တော်လည်းပဲအဲ့ဒီလိုအရေးယူဖြစ်ပြီးတာကဝင်လင်းမြင်တာမှုမရှိဘူး။နိုင်ငံတကာကိုရှင်းရှင်းလင်းလင်းပြရအောင်ဆားပြတာကြီးမတွေ့ရဘူး။ဒါကြောင့်အခုလိုမျိုးဖြစ်လာတယ်လို့ကျွန်တော်ယူထားတယ်။နောက်ပြီးတော့တခါဒီလုပ်ငန်းမိမှာတကယ်တမ်းပါဝင်ပတ်သက်နေတဲ့ဟိုထိပ်ပိုင်းကောင်းဆောင်ကြီးတွေကိုလည်းအရေးယူဖြစ်ပြီးလိုက်တယ်ဆိုတာကတော်ဝင်ကနေနာပြီးလိုက်တယ်နေကြောင်းလိုက်တယ်ပြီးတော့တခါတမတော်ရဲ့အရန်အင်အားထဲမှာပြန်ထည့်ထားတယ်ဆိုတော့ကလူတွေရဲ့အမြင်မှာဒါလူတွေတော့တိုက်ခံရတာတော့မှသူတို့ကဘာမှမဖြစ်ပဲအရန်အင်အားထဲမှာတော့ခုချိန်ကြီးဆက်လက်ရှိပြီးတော့လာကစားနေတော့တော်ဝင်ထမ်းဆောင်နေတော့မှလားဆိုတော့အမြင်ကြီးကအခုလိုအရှင်ကြီးနဲ့တဝင်းဝင်းနဲ့လောင်လာတဲ့ကိစ္စဒီဖြစ်တယ်လို့ပဲကျွန်တော်ရောမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးသိန်းသန်းဦးရောခင်ဗျာအခုကိုမင်းလင်ဦးကတော့ပြောသွားတာကျွန်တော်ဒီဖြစ်ပျက်ထိရောက်လာခဲ့တာကတော့ဟိုဖြစ်သွားတဲ့ကိစ္စတွေမှာဒီဝင်လင်းမြင်တာမှုတောင်းရင်မှုတောင်းဝင်ဆံမှုတွေအားနည်းလာနေအခုခြေတိဆက်ရတယ်ဆိုတဲ့သဘောကိုပြောပါတယ်ဆရာဦးသိန်းသန်းဦးမြင်ရောခင်ဗျာ
ဟုတ်ဒီဟာနဲ့ဖြစ်တဲ့တူဒါပေမဲ့ဟိုအဓိကကြားတယ်ဒီလိုနဲ့ကဒီလိုပေါ့ဗျာဟိုစွစွဲတာနေတញ្ញံဖြစ်လာတဲ့အခါကျတော့စွစွဲတာကလည်းတရုတ်တိုင်းပြည်မှာ1948လုလိုက်ရပြည်ရင်းစစ်ဖြစ်ကြတဲ့ကဒီ150ကျော်လောက်စွစွဲတဲ့တရားကအခုမှကြားရတယ်။ဒါရခိုင်ကိစ္စမှာကလည်း UIC ကဒီရခိုင်ကိစ္စမှာပြည်ပြည်ပြည်အမျိုးသားတွေနဲ့ပတ်သက်ပြီးပြောလာတယ်ပေါ့ဗျာ။ဒါချမ်းပြည်နယ်မှာလည်းကျွန်တော်ကြားတာပဲ။ကချင်ပြည်နယ်မှာလည်းကြားတာပဲ။ဒါမျိုးကြီးကြားခဲ့တာပေါ့ဗျာ။ဒီမှာကျိုးနေပါပြီ။ဒါကြောင့်ကြေညာကဒီစစ်တီးကန်းရောက်လာတဲ့အချိန်မှာပြည်ထနာကဆက်ဆိုင်နေနေပါတယ်နော်ဆက်ဆိုင်နေနေလာတဲ့အခါကျတော့အဲဒါကိုပြီးပေါင်းကြည့်ရမယ်ဆိုရင်လည်းတက်တိပုံစံပြည်နေရမခံဘူးအဟောဝန်ဒီပြီးသွားတဲ့ဒီအကျိုးဆက်ကိုပြည့်တဲ့ဒီနေ့ကျတော့ဒီလိုလက်မခံခြင်းရဲ့အကျိုးဆက်ကိုဝင်လာတယ်ကျွန်တော်စဉ်းစားလို့မရဘူးကိုကအကျိုးဆက်နဲ့သာယူတာကျွန်တော်ဘက်ကကိုယ်ကိုယ်ဒုက္ခနေတာမဟုတ်ဘူးဒါလည်းဒီနေ့ကောင်ရတာကမရှိဘူးတက်ကြတဲ့ချောင်းမှာမီးလို့ခဲ့ဘူးဘာမှမကြည့်လို့အဲ့လိုမကြည့်လို့ဒီဘာကြောက်ကြာကြည့်ရကြတိုက်ကြည့်တဲ့ဝင်စိတ်ခံလိုက်ပေါ့ဆိုတော့အဲ့လိုစိတ်မခံဘူးဆိုတဲ့အခါကျတော့တစ်ခါကပြောကြတယ်တိုက်ကြည့်ပါအဲ့လိုစိတ်မခံဘူးကိုယ့်ဘာကိုအပေါ်ကိုရီးယားနာကောမရှင်ပေါ်တယ်အဆုံအမကောမရှင်ကိုကိုယ်တော်ရတယ်ကိုပေါ်ကြတယ်ဒါကိုတိုက်ကြည့်တယ်မှာကိုသားဖြစ်တဲ့ကိစ္စအဖေးကစုံမှန်းစရာကျိုးပေါ့ဗျာအဲ့လိုရှိနေတော့လည်းငါကပဲဒီနေ့ကတော့ဆောဒီကိစ္စကတော့အဲ့ဒီလိုပေါ့ဖြစ်နေတဲ့ပတ်သက်လို့ဒီရောက်သူသိခံရရမှာပေါ့ဟုတ်ကဲ့ပြရဒီကိစ္စလုံးပြောတာဒီကမှာကျန်တဲ့ဒီကိစ္စကဘာမလို့ခုခုရနေလိုက်တာအဲ့ဒါကိုပြောလို့ရှိရင်အစ်စ်ဆန်တင်းဒီလေးစမခံတဲ့ဒီအနဲ့ထွင်းလာတော့ပုတ်စီနဲ့ဆင်းနဲ့ထွင်းနဲ့အဆင့်ပြီးရောက်လာတာတကယ်တမ်းဒီဘူးပေါင်းဆောင်ရပြီးတော့ကျန်တဲ့ဒုက္ခဆောင်ရမယ်ဘာကတော့ကျန်တဲ့ပြစ်ဖြစ်တဲ့နေရာမှာနော်ခုနဆရာမင်းတို့ပြောတဲ့တက်ကလည်းဝင်လိုက်တယ်ဒါဒီရဆန်တုံးတဲ့ကျော်တက်ကအောင်တိုက်ခဲ့တယ်ဒီတော့ဒီဘက်ကပြန်တာကြရဲတိုက်ကြရဲဒီဒီလေးနဲ့အဲ့ဒါဓမ္မတရားဓာတ်ပြီးပါကြတာဗျာပြည်မှုကရှိပါလေရှိတဲ့ရှိရင်တရားစုတွေနဲ့ရေးယူပါဖို့တူရဲဖုံးတာကိုကြနေလေဒီလူကကိုယ်နဲ့ပြတော့ကိုယ်တက်ပြီးမြည့်ရှုတာတလို့ရတာရှင်ကြီးတဲ့ဒီအဖို့ဒီမှာတော့အဲ့ဒီလိုလုပ်လို့မရဘူးတိုင်းတဲ့ရှင်နဲ့ကျန်တဲ့အဝင်လုပ်လို့မရဘူးအဲကျွန်တော်ကဒီမှာဒီလိုဥရီရှိတယ်အာတမရောဆိုတော့59ကိုတမရောဥရီရှိတယ်ဒီလိုရှိတာဒါနဲ့ဒီလိုသာဝေးဥရီရှိတယ်လို့ရတယ်အဲ့ဒီဒီကိုပြီးတော့ပေါ်တော့ရေးယူပါအဲ့ဒီဒီစိတ်ပဲနဲ့တတိစိတ်ကြီးပြီးတော့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုနဲ့လည်းဒီတော့အကျိုးကျေးဇူးပါခုနောက်ဆက်တဲ့တက်မှာကျွန်တော်မြင်တယ်အဲ့ဒီဒီနေ့မှာကျွန်တော်တန်မြတ်တောင်ရှိပါတယ်ဒါကြောင့်တော့ဒီကိစ္စတွေတာဝန်ခံဆောင်ရွက်နေတဲ့ဒီဟာအဓိကကြတဲ့ဒီဟာဟိုအရင်စေဆိုးရတစ်ချက်ဒုက္ခအဲ့ဒီဒီရဲ့ဒီနေ့ဒီလေယုံဒီလက်ကိုက်တုတ်ဒီဖြစ်ခဲ့တော့အဲ့ဒီလူတွေပြန်ဆုံးပြီတဲ့အခါမှာဒီလူတွေကများတိုက်ပြီးတက်တာကိုပတိကြီးအောင်လုပ်နေသလားဒီလိုညာပြီးလားဆက်တာပြန်ရှိပါ
ဟုတ်ကဲ့ဆရာဦးတင်တော်ဆင်းနေတဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့တရားပါဝင်ဆင်းနေမှုဆက်သွယ်ထားတဲ့ပုဂ္ဂိုလ်လက်ရှိပါတယ်အခု Facebook ကနေတရားကျွန်တော်တို့မှတ်ချက်ပေးနေတာတချို့ကိုလည်းဖော်ပြချင်ပါတယ်တယောက်ကတော့ဦးတူးဆိုတဲ့အကောင့်မှာသူကတော့စစ်တပ်ရဲ့လေယောက်ကအတော်ဆိုးပါတယ်တရားဆွဲတာကောင်းပါတယ် ငါတို့စုံစမ်းစစ်ဆေးနေပါတယ်ဆိုတဲ့စကားကလည်းဘလို့မှယုံစရာမရှိပါဘူးဆိုပြီးတော့သူ့တန်ရကိုပြောသွားရှိပါတယ်ဆိုတော့ကျွန်တော်ဒီနောက်ထပ်တရားဆွေးနွေးမဲ့လူတစ်ယောက်ကိုလှည့်ပေးချင်ပါတယ်သူကတော့မြန်မာနိုင်ငံကကိုတန်းမောင်ပါကိုတန်းမောင်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီသူတို့အဖေကတော့သူတို့ပြည့်ခဲ့ပြီးတော့စုံစမ်းနဲ့စစ်ဆေးနေဆိုပြီးတော့ဘာမှလည်းပြပိုင်းမှာအတန်းနဲ့မခေါ်ခဲ့ပါဘူးဘာမှလည်းမဖြစ်ပါဘူးအဲ့ဒါကြောင့်နိုင်ငံကတရားစွဲဆိုတော့ဟိုသူတို့ရဲ့မကောင်းလို့ဆိုတော့ဒီနေ့ရခိုင်ထွက်ပြေးတယ်ရခိုင်ကိုယ့်ရဲ့ကိုမိချွေပြီးတော့ထွက်ပြေးလို့ပြောတယ်အဲ့ဒါဟောမှအဲ့ဒီဒုက္ခတွေဒီလိုတော့ပုံမှာမင်းတို့ကတော့အုပ်ထုတ်ကောင်းပြီးတော့ပါရကောင်းပြီးတော့ဒီဒုက္ခကိုစကားနဲ့မပြည့်ရဘူး။အဲ့ဒါကိုခဏတည်းပြည့်ရတဲ့အဲ့ဒီဘာလို့ရေးကြည့်ကြတော့တောင်မှအရေးကြီးရမှာလား။ဘာလို့ဆိုကြည့်ဒီလိုကဟင်းမျိုးဖြစ်တယ်ဘာလို့ကိုယ်တိုင်ကဆောင်ပြီးတော့ကိုယ့်အိမ်ကိုမရှိပြီးတော့နိုင်ငံကိုဖလာတော့။အဲ့လားဟုတ်။တိုင်းကတော့ကျင်းတဲ့တုံးကျယ်ကိုတိုက်ခိုက်တယ်ဆိုတာရေးရကြီးပါကျေကျေကြီးရဲ့သူထောက်ထားပေးမှာပြရရတော့ထောက်ထားလည်းမရှိဘူးဟုတ်ကဲ့ကိုသူရခိုင်ရဲ့ကအေရရဲ့လုပ်နေတယ်သူကစရမတော့ရခိုင်နဲ့ဟိုခါမလေးရဲ့တိုက်ပြီးတယ်အခုဒါရခိုင်ဒါလေးလေးတို့တော့ဟိုရခိုင်ကအချိန်လုံးနေတယ်ဟုတ်ကဲ့ကိုနိုင်ငံတော်ကတကယ်ကဒီလိုမှရှိခဲ့ရတာဟိုပြောရပြောဟိုဘယ်လိုပြောမလဲဆိုတော့နားလည်ပြောတော့မယ်စစ်တပ်ကပြန်လာလားအလေရီကပြန်လာလားအရသာတွေကပြန်လာလားကိုယ်ကမားလေအောင်ဖြစ်ပါလေဟုတ်ကဲ့ကို
ဆရာကကိုသမ်းမောင်ဆင်းနေရကျေးဇူးပါနောက်ထပ်ကျွန်တော်တို့ဒီစာရင်နဲ့ပြေဖို့ဆွေးနွေးစာရင်ကိုလည်းဖော်ပြခြင်းပါရဲ့တူဦးကတော့ဒီဦးစိန်မောင်မှာမေတ္တာမျိုးပါနန်းလောင်ဖတ်ပြပေးပါဦးခင်ဗျာ
မြန်မာနိုင်ငံကို ICC ခုံရုံးတင်ပြီးတော့တရားစွဲဖို့လုပ်ခဲ့ကြတယ်မအောင်မြင်ခဲ့ဘူးအခု ICJ တရားရုံးတင်ပြီးတော့တရားစွဲရကိုပြောင်းလုပ်ကြတယ် ICC တင်ဖို့လဲ OIC ကတွန်းအားပေးခဲ့တယ်အခု ICJ တင်တာကလည်း OIC ကပဲကြိုးပမ်းနေ OIC အဖွဲ့ဝင်ကမ္ဘာကတရုတ်လိုလုပ်ပြီးတော့ဆွဲချက်တင်နေ OIC ဩဇာမကင်းတဲ့ကုလသမဂ္ဂအဖွဲ့ဝင်တွေနဲ့ဥရောပနိုင်ငံတွေကလက်ခံနေကြတယ်မြန်မာနိုင်ငံကလူ့အခွင့်အရေးချိုးဖောက်တဲ့လူမျိုးရုံးတပ်ဖြတ်မှုတွေလုပ်တယ်လို့ဆွဆွဲကြတယ်အမေရိကန်ရုရှားတရုတ်တို့နဲ့တခြားနိုင်ငံတချို့ကလူမျိုးရုံးတပ်ဖြတ်မှုဆိုတာကိုသဘောမတူကြပါဘူးအခုကမ္ဘာကမြန်မာနိုင်ငံအစိုးရကို ICJ ကတတ်မှတ်ထားတဲ့လူမျိုးရုံးတပ်ဖြတ်မှုပပျောက်ရေးစည်းကမ်းကိုချိုးဖောက်တယ်ဆိုပြီးတော့ ICJ မှာအမှုတင်တရားဆွဲတယ် ICJ မှာလက်မှတ်ထိုးထားတဲ့မြန်မာနိုင်ငံအစိုးရကတော့အမှုရင်ဆိုင်ရမှာပဲဒါပေမဲ့မြန်မာနိုင်ငံအစိုးရကလူမျိုးရုံးတပ်ဖြတ်မှုမပြုလုပ်ခဲ့ဘူးလို့အစဉ်တစိုင်ငင်းဆိုပေးချခဲ့တယ်လူမျိုးရုံးတပ်ဖြတ်ဖို့အမိန့်လည်းမပေးခဲ့ဘူးစနစ်တကျအစီအစဉ်မှုလည်းမပြုခဲ့ဘူးဆိုတာအမြဲပြောပါတယ်ဒါကြောင့်အခုတရားစွဲမှုဟာကုလသမဂ္ဂဆွဲတာမဟုတ်ဘူး OIC ကဆွဲတာဖြစ်လို့လက်ခံနိုင်ကြမရှိပါဘူး။နောက်ပြီးမြန်မာနိုင်ငံအစိုးရဆိုပြီးတော့ဝလုံးနဲ့တင်ရိုက်တယ်လို့နာမည်တက်ဆွဲချက်တင်တာကဥပဒေကြောင့်အရာလက်တွေ့ကျူးလွန်လို့မဟုတ်တဲ့သူကိုဆွဆွဲပြီးတော့ဆွဲချက်တင်တာမမှန်ဘူးလို့မြင်ပါတယ်။မြန်မာနိုင်ငံအစိုးရအနေနဲ့ဥပဒေအကြောင်းအရအင်ကြီးတိတ်ခါရှိရှိအမှန်ကိုအမှန်တိုင်းတင်ပြပြီးတော့ရှင်းဆိုင်ခြေပဖြေရှင်းသွားမယ်ဆိုရင်တော့မြန်မာနိုင်ငံတိတ်ခါမကြဘူး။ဆွဲဆိုသူတို့ပဲသိခါကြမယ်ကိစ္စလို့မြင်ပါတယ်ဆိုပြီးတော့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ဦးစိန်မောင်တို့ဒီအမှန်အမှန်တရားနဲ့ပဲပြန်တိုက်ဖို့ပြန်ပြီးရင်ဆိုင်ဖို့ဆိုတော့သူကအတိအကျထောက်ပြနေတယ်လို့နားလည်ပါတယ်။နောက်စာကတော့ကျွန်တော်တို့ Facebook ကနေပို့ထားတာပါ။တတိယညင်းလည်းဆိုပြီးသူကရေးထားပါတယ်။သူကတော့ဒီအစိုးရအကောင့်ဆိုသူတို့ရဲ့ဖော်ချုပ်မှုကြီးမရောက်နိုင်တဲ့နောက်ဆုံးခွင့်ကောင်းတစ်ခု Ranger ရေးကိစ္စမှာနိုင်ငံတကာကလက်ခံထားတဲ့ Ranger ရဲ့တောင်းဆိုချက်တွေကိုဖော်ချုပ်မှုကြီးမရောက်နိုင်တဲ့လောက်ပြီးနိုင်တဲ့လောက်ကိုအတိမတ်ပြုဆိုင်ရပြနိုင်မယ်ဆိုရင်ကျွန်တော်စိုက်တွေ့နယ်သာလန်နိုင်ငံတဟိမျိုးကိုသွားကြမလို့တော့ပဲ2020မှာနိုဘယ်ဆုတွေ့နော်ဝေးနိုင်ငံအော်စလိုမျိုးကိုသွားနိုင်တဲ့ကြောင်းသုံးသပ်မိပါတယ်တို့တော့တဲ့ဒီလိုဖြစ်ဖို့အတွက်ရေရေပြင်းပြင်းအဖွဲ့အစည်းတခုကိုခွာကျော်လုပ်ရရရလိမ့်မယ်လို့သုံးသပ်ပါတယ်ဆိုပြီးတော့သူကရေးထားပါတယ်နောက်စာတချို့ကိုလည်းမှတ်ခွန်ကိုဖော်ပြပြပါဦးခင်ဗျာ
ဟုတ်ကဲ့တယောက်ကစလိုင်းချုံမနာထံမှာစစ်တပ်ကိုလိုသလိုအသုံးချနေတဲ့စစ်အာဏာရှင်တွေနဲ့လူမျိုးကြီးဝါဒီတွေဟာတိုင်းရင်းသားချင်းချင်းဖြစ်တဲ့ကချင်၊ကယား၊ကရင်ချင်းစတဲ့တိုင်းရင်းသားတွေကိုတောင်းလူခွင့်ရေးချိုးဖောက်ပြိနှိပ်တပ်ဖြတ်နေတာတိုင်းရင်းသားမဟုတ်တဲ့ရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်တယ်ဆိုတာမြေကြီးလက်ခံမလွဲပါဘူး။ကျင်းစီပေါ့သူတို့လောက်ကြမှာပါမကျူးလွန်ပါဘူးလို့သူတို့ဘလို့ပဲငင်းဆန်နေပါစေယုံစရာမရှိပါဘူး။ကျူးလွန်သူတွေနဲ့သူတို့ရဲ့ခေါင်းဆောင်တွေကို ICC မှာအများဆုံးတရားစွဲပြီးမသေးမချင်းလက်ကွင်းကျူးဆွတ်ကျိုးပြတင်ပါတယ်တဲ့တခါနောက်တစ်ယောက်ကတော့နန်းလောက်ခေါမှာဖင်ပိတ်ငင်းနေရောကလွဲလို့ဗာများတက်နိုင်ပါလဲ အစိုးရကတော့ကိုယ်လည်းပင်ကိုကြိုးခွင်းစွန့်မိတယ်လို့ဖြစ်နေပြီးတနွေငင်းတစင်ပါအောင်လုပ်တယ်လို့ဖြစ်နေပြီးအစိုးရဖွဲ့နိုင်တဲ့အဆင့်ရှိတဲ့တိုင်းရင်းသားပါတီတွေကိုမဲပေးဖို့အချိန်ကြံပြီလို့ရေးပါတယ်။နောက်တစ်ယောက်ကမော်ဦးပါရှင်။မြမတီရင်ရေးအားပြောင်ပြောင်တင်းတင်းဝင်ရောက်ဆက်ဖက်မှုလုံးဝကန့်ကွက်ပါတယ်တဲ့။အောင်ကျော်မင်းဟန်တာဝီကတော့စိတ်ပြက်စရာတွေပါနိုင်ငံတကာမှာဂုံမတက်ဖဲအဆက်ရစရာဖြစ်နေပြီလို့ရေးပါတယ်။ဒီဇင်ဘာထွန်းကတော့မြန်မြန်အေးအေးယူပေးကြပါလက်ရှိမှာလည်းရခိုင်လူမျိုးတွေစစ်တပ်နဲ့အစိုးရရဲ့နှိပ်စက်ပတ်ချက်မှုတွေခံနေရပါတယ်လို့ရေးထားပါတယ်တခါ ICJ တရားစွဲတာတစ်မျိုးလုံးသိထားကြပါတယ်အစကတည်းက UN ကိုပူးပေါင်းတင်လျက်ဘူးခံခဲ့လို့ဖြစ်ရတာပါလို့ရေးတဲ့သူကတော့ဒေါက်တာတန်းတင့်မြင့်မှုဖြစ်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါနောက်စာတစ်စာကတော့ကိုခမောင်လွင်ဆိုပြီးတော့ရေးထားတာပါမအေးတန်တာကြောင့်ဖတ်ကြပြပါအောင်ခင်ဗျ
ကျွန်တော်နာမည်ကခင်မောင်နေမှာရခိုင်ပြည်နယ်ကပါဆိုရတော့ရှင်ရဲ့အစာဖြစ်ပါတယ်။ ICJ မှာမြန်မာနိုင်ငံကိုတရားစွဲလိုက်တာကအမတန်ထူးခြားနေပါတယ်။ဘာဖြစ်လို့လဲဆိုတော့ ICJ ကတမိုင်းမှာနှစ်နိုင်ငံနယ်နယ်မိတ်ပြဿနာလောက်ပဲဖြေရှင်းတာပါ။အခုဟာကျွန်တော် site ဆိုတော့ ICJ မှာတမိုင်းဝင်တဲ့အမှုဖြစ်သွားပြီ။တချို့ကျဲမှာ UN ကမြန်မာနိုင်ငံကို ICJ ဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့လည်း ICC ကို UN ကစုံစမ်းစစ်ဆေးခွင့်ပြုလိုက်တယ်။ဒါကလည်းတမိုင်းဝင်ကင်တယ်မှုဖြစ်နေပါတယ်။ဆိုလိုတာကမဖြစ်နိုင်ဘူးလို့ထင်ထားတဲ့အရာတွေကိုတော့မှသူတို့ကဖြစ်အောင်လုပ်နေတာပါလို့ဒီတော်လာရှင်ကရေးပါတယ်။တခြားဆိုင် EU အထူးကုန်တယ်ကွန်ကွန်းနုတ်ခွင့်ရုပ်သိမ်းဖို့လုပ်တော့မယ်။တခြားတစ်သက်မှာအမေရိကန်ပူးရဲအဆိုပြုတင်သွင်းနေတဲ့မြန်မာဥပဒေကြမ်းကို UN မှာမကြခင်မှာမဲခွဲဆုံးဖြတ်အတည်ပြုပေးလိုက်မယ်။အမေရိကန်လက်တော်ကလည်း Burma Act ဥပဒေကြမ်းကိုအတည်ပြုနိုင်တော့မယ်ဆိုတော့ကျွန်တော်တို့ကနိုင်ငံတကာနဲ့လက်တွဲမလားဒါမှမဟုတ်ရင်ငင်းဆက်မလားဆိုတာနောက်ဆုံးအခွင့်အရေးရတာလို့ကျွန်တော်ထင်ပါတယ်။အမှန်တော့ကျွန်တော်တို့မှားနေတာလက်မတွဲမှအချုပ်ချာအာဏာကိုထိပါမှလက်တွဲပြီဆိုရင်အချုပ်ချာကိုကာဝယ်ပြီးသားလို့အဲ့လိုကျွန်တော်နားလည်ထားတယ်ဒီပုံစံတိုင်းသွားမယ်ဆိုရင်တော့စီးပွားရေးနိုင်ငံတကာဆက်ဆံရေးမှာကျွန်တော်တို့အောက်ကိုကျသွားလိမ့်မယ်နိုင်ငံသားတွေကလည်းကမ္ဘာလည်းမှာမျိုးရိုးနဲ့ချီမျက်နှာငယ်သွားလိမ့်မယ်နိုင်ငံပုံလေးကိုမြင့်တင်ဖို့နိလန်တစ်ခုပဲရှိတယ်အဲ့ဒါကတော့နိုင်ငံတကာနဲ့လက်တွဲသွားရုံမှလို့ချင်မောင်နေဆိုတဲ့ရခိုင်ပြည်နယ်ကတော်လာရှင်ရေးထားပါရဲ့ရှင်
โอเคถ้าเราตัวตัดชินเนี่ยพิษาอยู่ว่าสรุปเราดีซีซั่นแล้วไม่ชาเลยส่งตัดออกมาสรุปเราดีปินไนซื้อนี่แม้ปกกูเนี่ยตัวเราต้องต้องตัดเฉกกูจ้าขึ้นมาเลยแล้วตะช่างก็บอกกูอ่ะนักงานกรรมอุบิยายาเราเฉเดียวจုံลาเลยเราสรุปตัวตัดชินนี่ไอ้ซื้อนี่เนี่ยตัวนี้แท้มาแล้วป่าไปปีวินปีบาสาดีปีวินเนี่ยมาส่งซัดซีซั่นเนี่ยกิษาดิเปล่านี่ซื้อเนี่ยกิษาดิอยู่ตันเนี่ยอัญญ์นี่เลยทีนี้ชัชๆตุ่ยเนี่ยไปสรุปดีโหลชินนี่မျိုးมาอกูเล็กชิจုံเนี่ยได้ဒီနေ့ကမကုပ်ပြီးအချက်တည်းကိုကြော်လာဖို့ဆိုရင်အကောင်းဆုံးဖြစ်ရှင်းနိုင်မယ့်နည်းလမ်းဘာများဖြစ်နိုင်မယ်ဆရာဦးတင်းတန်းအရင်ဆွေးနွေးပြပါလားခင်ဗျာ
ဟုတ်ကဲ့ဗျာအကောင်းဆုံးဒီကံကတော့ကျွန်တော်တို့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ပါတယ်ကုတိုင်းပြည်ရဲ့ဂုဏ်သိက္ခာအတွက်ပူးပေါင်းဆောင်ရွက်ပါဥရိယရတဲ့ဒီစီးပွားရေးမှာပတ်ပန်းနေပတ်ပန်းဖို့မှန်နေမှန်နေပြည်ရာဒီစာပေကိုဆက်နေအရေးကြီးတဲ့ဒီကုစုတဲ့ဘုံကိုဦးနေပြီးသိထားရမယ်သာသနာ့ကတနာရှိစေလေးပါအားလုံးပဲရပ
ါဟုတ်ကဲ့ဆိုတော့ဦးမင်းလွင်ဦးရဲ့အမြင်ရောခင်ဗျာအခုကျွန်တော်တို့လက်ရှိကြုံရတဲ့ဟိုနိုင်ငံသားဥပဒေရေးအချက်အလက်ကိုကြော်လွန်နိုင်မယ့်အကောင်းဆုံးနည်းလမ်းတစ်ခုပြောပါစို့ဘာများရှိမလဲခင်ဗျာ
လက်ရှိကြော်လွန်နိုင်မယ့်နည်းလမ်းကတော့ရာပြည်အားပြီးပေါင်းစုံပြီးနေတဲ့အခါမှာဒီနိုင်ငံတကာကတောင်းဆိုတဲ့ဒီကဒီမလေးလျောနိုင်တဲ့ကိစ္စတွေလည်းရုပ်ပြီးနိုင်ဖို့ပေါ့နော်။ဒါလေးကျွန်တော်တို့နည်းနည်းတော့သူစားနေကြနော်။ဘာဖြစ်လို့လဲဆိုတော့ကပြီးခဲ့တဲ့လတုန်းကကုလသမဂ္ဂအတွင်းမှုချုပ်ကိုယ်တိုင်ကအာဆီယံကောင်းဆောင်နေနဲ့တွေ့ဆုံတဲ့အစည်းအဝေးမှာပြောသွားတယ်ကုလသမဂ္ဂမှာဝန်ကြီးတွေနေပါပြီ၆ပတ်ငွေတွေမရှိတော့ဘူး။အဲဒါကြောင့်၆ပတ်နိုင်မှုအခက်အခဲတွေတင်လာတယ်။ကဘာကြီးမှလည်းပုံလေးလာတယ်ကြဒီဒီကံဒီများလာတယ်တော့နောက်ပြီးတော့တခါတဘောဘီရမြေကြီးများလာတယ်အဲ့ဒီအတွက်ရမုံမူကြီးမရှိတော့တဲ့အတွက်ဒီလိုမျိုးလက်ရှိရင်ဆိုင်နေရတဲ့ကိစ္စရပ်ဒီမှာဂရီပေးထားရင်လည်းဂရီပေးထားတဲ့အတိုင်းပိုက်ဆံတွေခဲဖို့ပေါ့ဗျာပြောကြတယ်အဲ့တော့တစ်ဆက်တည်းမှာပဲဘင်္ဂလားဒေ့ရှ်အစိုးရရင်ဆိုင်နေရတာကလည်းမူရစီဝါပြဿနာဒုကုံကုမှုပြဿနာတော့နောက်ပြီးတော့တခါနေသားပြတ်ကျော်ပြီးတော့သူတို့နိုင်ငံအတွင်းမှာပဲအင်းဆိုင်ရာဥပဒေတွေကိုဒီနိုင်ငံတွေကကျူးလွန်တဲ့ပြဿနာအစတဲ့ဒုက္ခမျိုးစုံကိုကြုံတွေ့နေရတဲ့အခါကျတော့လက်မခံနိုင်တဲ့အခြေအနေဖြစ်တယ်။အဲတော့ဥပပေါင်းဆောင်ရွက်ဖို့ကြတော့လေမြန်မာနိုင်ငံကကန့်တတ်ထားတဲ့ကန့်တတ်ချက် ေရှိတယ်အားလုံးကိုသဘောမတူနိုင်ဘူးအဲ့ဒါဒီကိုအများဆုံးညှိနှိုင်းပြီးတော့နိုင်ငံနိုင်ငံညှိနှိုင်းဆောင်ရွက်တယ်ဆိုလို့ရှိရင်တော့ဒီကိစ္စကပြည်နယ်နယ်မြေပြီးသွားမယ်လို့ကျွန်တော်တို့ကတော့ထင်မိသွားပါတယ
်ဟုတ်ကဲ့ဒီသမတ်တစ်ခုရှိတာဒီနိုင်ငံတကာကအဲ့လိုပေါ့လေပွင့်လင်းမြင့်တာမှုတာဝန်ယူမှုတာဝန်ခံမှုတွေမှာအားနည်းတယ်ဆိုရင်အမြင်တွေကျတော့ဘယ်လိုဖြေရှင်းလို့ရမလဲ
အဲဒါကလည်းသောအပြောတို့လိုမျိုးပေါ့ဗျာနော်ဟိုဒီမြန်မာသောအဘက်ကအာနိုင်လေပါအာနိုင်နေလေဘင်္ဂါလီကျသောအဘက်ကအာနိုင်လေပါအာနိုင်နေလေဒါတွေကိုနိုင်ငံချင်းချင်းလင်းလင်းဆွေးနွေးပြီးတော့အကောင့်တွေပေါ်ဆောင်ရွက်ရပါလေဗျာအခုကျဟောမြန်မာသောအပြောတာတမျိုးဟောဘင်္ဂါလီကျသောအပြောတာတမျိုးဘင်္ဂါလီကျအစိုးရကတော့ဒီလူခုနှစ်သိန်းကိုဆက်လက်လည်းမချွေးနိုင်တော့ဘူးကိုယ်ငွေမရရင်သူနေလက်ရှိသူ့နိုင်ငံသားတွေတော့မှငါပြနေပြတည်တဲ့အတွက်တော်ဒုက္ခရောက်မယ်ခြင်းမျိုးဖြစ်တယ်ဒါကြောင့်အများခေါ်ပြီးခြင်းလို့ယခုလိုမျိုးလက်တိုက်ဖြစ်အားတွေပေါ်လာတယ်လို့ကျွန်တော်ကတော့မြင်နေရ
ဟုတ်ကဲ့ပါဝင်ဆွေးနွေးပြီးဦးမင်းလည်းဦးကျန်တန်းကိုယ်တိုင်ပါဝင်ဆွေးနွေးရတဲ့ဒီပတ်သက်ရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါခင်ဗျာ
အဲ